အခုသောတာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 32နဲ့39တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့နာနေခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်စီဝါရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့ဖြစ်နေတာတွေအနည်း20လောက်လုပ်ခဲ့တဲ့အတိုင်းတော့ပါဒီတစ်နှစ်တစ်ခါပြောင်းလိုက်နောက်ဝင်ကြီးတစ်ပါးပြောင်းသွားလိုက်နောက် policy ကိုချလိုက်အဲ့ဒါနဲ့ပဲကျွန်တော်လုံးတွေနဲ့အခုဒီတော့လုံးတွေဖြစ်နေပြီ
စီးပွားရေးလုပ်ငန်းရှင်တဦးရဲ့တုံးသက်ချက်ပါနောက်ပိုင်းမှာအပြည့်စုံနားဆင်ကြပါမယ်ခင်ဗျာအဲ့ဒီနောက်မှာတော့တုတ္တဆောင်လင်းအမေရိကန်တခွင်အစီအစဉ်နဲ့နောက်ဆုံးရသတင်းတွေကိုလည်းကြီးညာပေးဦးမှာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းတွေကိုစူးစီးတင်ပြပြီးတော့ကိုရနိုင်ကစီစဉ်တင်ဆက်ထားပါတယ်ကိုသားညုံဦးကကူညီတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အိန္ဒိယကမြန်မာနိုင်ငံနဲ့ဆက်ဆံရေးတွေတိုးမြင့်ဖို့လှုပ်လာနေတာနဲ့ပတ်သက်ပြီးတော့ Eye on China India to Step Up Engagement with Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ First Post Internet စာမျက်နှာမှာဇူလိုင်28ရက်နေ့နေဆွဲနဲ့ဖော်ပြထားပါတယ်။အိန္ဒိယဟာနီပေါ်ဘူတန်နိုင်ငံတွေပြီးတဲ့နောက်မှာမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံလာနေပြီးတော့ဒီသုံးနိုင်ငံနဲ့အခုလိုလှုပ်လာရတာဟာတရုတ်နိုင်ငံကြောင့်ဖြစ်တယ်လို့ဆိုပါတယ်။မြန်မာဆိုရဟာအရင်ကလိုတရုတ်ပေါ်မှာပဲမိခိုးတဲ့မူဝါဒကိုပြောင်းလဲပြီးတော့အိန္ဒိယပါဝင်တခြားနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုတွေလှုပ်လာနေတယ်လို့ဆိုထားပြီးလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအိန္ဒိယဟာမြန်မာနိုင်ငံနဲ့အတော်လေးနှိမ့်ဆက်မှုရှိလာတာကိုလည်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးဆူရှမာစွာရရှ်ဟာအရှေ့အာရှညီလာခံနဲ့အာဆီယံဒေသတွင်းဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံကိုရှေ့လာမှလာရောက်ဖို့ရှိပြီးတော့အဲ့ဒီမှာနိုင်ငံဆက်ဆံရေးတိုးချဲ့ဖို့ရှိတယ်လို့ဆိုပါတယ်။ဒါပြင်အဲ့ဒီခီးစဉ်အတွင်းမှာပဲအိန္ဒိယနိုင်ငံသားဝန်ကြီးဟာလာမယ့်နိုဝင်ဘာလမှာမြန်မာနိုင်ငံကိုလာဖို့ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်အစ်နရင်ဒရာမိုဒီရဲ့ခီးစဉ်အတွက်လည်းပြုတင်ပြင်ဆင်မှုတွေလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီနိုင်ငံဟာဘင်္ဂလားဒေ့ရှ်မြန်မာအိန္ဒိယနဲ့တရုတ်လေးနိုင်ငံပါဝင်တဲ့ဒေသတွင်းစီးပွားရေးအုပ်စုဖွဲ့ဖို့အတွက်လည်းတရုတ်နိုင်ငံဘက်ကတွန်းအားပေးလှုံ့ဆော်နေတယ်လို့ဆိုပါတယ်။ဒီကိစ္စကလည်းလာမယ့်ကာလတွေအတွင်းမှာအိန္ဒိယနဲ့မြန်မာနိုင်ငံကြားအဓိကကျတဲ့တန်တမာရေးဆွေးနွေးမှုတွေဖြစ်လာမှာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယကြားနိုင်ငံကုန်သွယ်ရေးဟာတက်ဖက်မှရှိနေပြီးလက်ရှိမှာအမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတယ်လို့ဆိုပါရယ်။ဒါဟာနိုင်ငံကြားတကယ်ကုန်သွယ်မှုလုံနိုင်တဲ့အလားအလာထက်အများကြီးကိုနည်းနေသေးတယ်လို့ပြောပါရယ်။မြန်မာနိုင်ငံကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့လှုပ်လာနေတာနဲ့အမျှမြန်မာနိုင်ငံတွင်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုဟာအနာဂတ်မှာမလွဲမသွေရော့ကျလာမှာဖြစ်ပြီးတော့ဒီချက်ကတခြားနိုင်ငံတွေအတွက်မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဖို့နေရာမှာအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဆိုထားပါရယ်။
ဩစတြေးလျတက္ကသိုလ်တွေကမြန်မာအကြောင်းသားတွေကိုခေါ်နေတဲ့အကြောင်းကိုတော့ ELD သတင်းဆိုင်မင်နာမှာ Australian Universities Code Burmese Students ဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်28ရက်နေ့ကဖော်ပြထားပါတယ်။ Australian နိုင်ငံတက္ကသိုလ်တွေကတာဝန်ရှိသူတွေဟာသူတို့ရဲ့တက္ကသိုလ်တွေနဲ့ဆိုင်တဲ့ပညာရေးပွဲတော်ကိုမြန်မာနိုင်ငံမှာပထမဆုံးချိန်ကျင်းပခဲ့ပြီးတော့လာမယ့်နှစ်တွေအတွင်းမြန်မာအကြောင်းသားတွေ Australian နိုင်ငံမှာလာရောက်ပညာသင်ကြားနိုင်ဖို့မျှော်လင့်ထားတယ်လို့အစချီရေးသားပါတယ်။ဩစတြေးလျရဲ့ဒီပညာရေးပွဲတော်ကိုဆုလီရှန်ဂရီလာဟိုတယ်မှာတနင်္ဂနွေနေ့တုန်းကကျင်းပခဲ့ပြီးတော့ဩစတြေးလျထိပ်တန်းတက္ကသိုလ်23ခုကလာရောက်ခဲ့ကြပါတယ်တဲ့အဲဒီမှာဒီဩစတြေးလျပညာရေးစနစ်နောက်ကျောင်းသားဗီဇာလျှောက်တာအပြင်ဩစတြေးလျဆုရရဲ့ပညာသင်ဆေးထောက်ပံ့မှုအစီအစဉ်တွေအကြောင်းလဲပါတယ်လို့ဆိုပါတယ်ဩစတြေးလျမှာဒီပညာလာသင်တဲ့ကမ္ဘာတစ်ဖက်ကကျောင်းသားတစ်နှစ်ကို9သိန်းလောက်ရှိပြီးတော့မြန်မာကတော့900လောက်ပဲရှိတဲ့အကြောင်းနော်အိန္ဒိယအာဆီယံနိုင်ငံတွေနဲ့ရှင်လို့ရှင်လဲမြန်မာကျောင်းသားကနေတဲ့အကြောင်းမြန်မာနိုင်ငံရဲ့လက်ရှိချင်းတွေဟာလွန်ခဲ့တဲ့10နှစ်15နှစ်ကဗီယက်နမ်နိုင်ငံနဲ့တူတယ်လို့ဩစတြေးလျတန်ယုံတာဝန်ရှိသူမတ်ဝုဒ်ကဆိုပါတယ်တခြားနိုင်ငံတွေနဲ့ရှင်လို့ရှင်မြန်မာကျောင်းသားတွေနေရတဲ့အကြောင်းကတော့ဒီဗန်နိုင်းအချင်းတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်မြန်မာနိုင်ငံဟာအခုခါမှာဒေသအတွင်းပြန်လဲတိုးထွက်လာနေတဲ့အတွက်ဩစတြေးလျနိုင်ငံအနေနဲ့လဲမြန်မာနိုင်ငံရဲ့ပညာရေးစနစ်ဖွံ့ဖြိုးတိုးတက်စေဖို့အတွက်အကူအညီပေးသွားဖို့ဆန္ဒရှိတဲ့အကြောင်းဆိုပါတယ်အဲ့နောက်မှာတော့ဒီဩစတြေးလျအစိုးရကပညာသင်ဆေးထောက်ပံ့မှုတွေပါဝင်တက္ကသိုလ်ရဲ့ပညာသင်စုတွေအခုနှစ်မှာဒီဩစတြေးလျကမြန်မာကျောင်းသား40ကိုပညာသင်ဆေးထောက်ပံ့နေပြီးတော့လာမယ့်နှစ်မှာတော့90အထိကိုတိုးသွားဖို့ရှိတယ်လို့ဆိုပါတယ်။လာမယ့်9နှစ်စနစ်အတွင်းမှာပဲမြန်မာကျောင်းသားရည်အတွက်ဟာထိုင်းနဲ့ဗီယက်နမ်လောက်အထိကိုရှိလာဖို့မျှော်လင့်ထားတဲ့အကြောင်းမြန်မာကျောင်းသားအများစုဟာအင်ဂျင်နီယာဘာသာရပ်ကိုအများဆုံးစိတ်ဝင်စားပြီးတော့အဲ့နောက်မှာစီးပွားရေးကိုစိတ်ဝင်စားကြတယ်လို့ဆိုထားပါတယ်။ဒီကြောင်းပြည်စုံကတော့ ELD စာမျက်နှာမှာဖတ်ရှုလို့ရပါတယ်ခင်ဗျာ။
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American 3 EDM အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါတော့မယ
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
Lend a hand
ဖြစ်ပါတယ်စာလုံးပေါင်းက L-E-N-D, Land ga ngara, A ga tepe, teku, H-A-N-D, Hand ga le, A hand ga le tepe, suro. Sekwai tkun ye, taya tibe ga ro, le tepe gu ngaba bo. Ko le tepe gu, dege piapi, ngabu mho pene. Idiom suro to wai tibe ga ro, lud uu gu, wain kura gu suru da pi pare. English galo ma ro, H-E-L-P, help bo shi. Da jau, please lend me a hand lu pyo yin chano jama ko ta sait la ku nyi ba bo shin di thon ne pat tin lu George ko pi de u ma ko na sin chi cha ya aw
Could you lend me a hand with this suitcase? It's too heavy for me.
Chano ko di tit da wai ma pi mla kya chano twe tait ko le ni lu ba lu thi be ya ba de u ma ko naw ta khaw na sin chi cha ya aw
Could you lend me a hand with this suitcase? It's too heavy for me.
Akuni lolo, taung khan yin ne suin, idiom atoun ya belu pyo mle.
Please lend me a hand.
Lo pyo lo ya ba de. Era ga ro digrin mne tin pya ge de idiom atoun me phit ba de.
Dollar la dan season 17 English sa 50 sa pu cha che ko na sin ge ja ra ba. Aku ro ဒီကနေ့ည9နာရီတည်းရဲ့လီလိုင်းအစီအစဉ်မှာဘာအကြောင်းအရာဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီခင်ဗျာ
။ဘာသာရှင်များခင်ဗျာဒီမနက်ကမှပြုရင်ပြောင်းလဲမှုတွေလှုပ်လာတာကိုကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကချီးကျူးခဲ့ပေမဲ့ပြဿနာတွေတဘုံကြီးရှိနေသေးတာကိုလည်းထောက်ပြဝေဖန်သွားပါတယ်။ဒီလိုတိုးတက်မှုမရှိတာပြုပြင်ပြောင်းလဲရေးကာလတိုးတောင်းနေသေးလို့ပဲလားပြောင်းတင်တာတွေရှိရနေမပြောင်းတာလားဆိုတာကိုအင်ကန်နေ့ညတည်းရဲ့လီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ။
တော်ရရှိနေနေနဲ့ပါဝင်ဆွေးနွေးကြမယ်ဆိုလို့ရှိရင်ဒီကနေ့ည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရခင်ဗျာအခုတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုကအတိုင်းအတာတစ်ခုထိရောက်ရှိလာပြီးဖြစ်ပေမဲ့လည်းအခြေခံအဆောက်အုံပိုင်းနဲ့မူဝါဒချမှတ်တဲ့အပိုင်းတွေမှာလိုအပ်ချက်တွေရှိနေတော့မယ်လို့မန္တလေးမြို့အခြေစိုက်ဝါရင်စီးပွားရေးလုပ်ငန်းရှင်တဦးကမြန်မာတဲ့အမေရိကန်ပြည်တော်စုကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်နေတဲ့မန္တလေးမြို့ကမွေးမြူရေးဆိုင်ရာစီးပွားနဲ့အစားအစာလုပ်ငန်းလုပ်ကိုင်သူကိုကျော်ထင်ဟာမကြသေးခင်ကပဲအမေရိကန်ပြည်တော်စုစီကိုစီးပွားရေးလုပ်ငန်းကိစ္စနဲ့ရောက်လာခဲ့ချိန်မှာ VOA ကကိုကျော်ကျော်သိန်းကဆက်သွယ်တွေ့ဆုံမေးမြန်းထားပါတယ်။လက်ရှိစီးပွားရေးပြည်ပြင်ပြောင်းလဲမှုအပေါ်သူ့ရဲ့အမြင်ကိုစပြီးတော့ကြားရမယ့်တွေ့ဆုံမေးမြန်းခန်းကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာပြန်လည်ပြီးတော့ထုတ်လွှင့်ပေးပါရခင်ဗျာ။
အားရတယ်ဆိုတာနဲ့သူကဘယ်လိုပေါ့တိုင်းနာတခုတော့ပြောင်းလဲတာကိုဝမ်းသာပါတယ်ဒါပေမဲ့သူတို့လိုဘမနေပါသေးဘူးအဓိကတော့ဒီအခြေခံစောင့်နေဒီစောင့်အောင်ပဲ policy တွေမှန်မှန်ကန်ချနိုင်အောင်ဒီဝင်ကြီးထားတာတွေနေလဲလှုပ်ဆောင်နိုင်လို့လိုပါတယ်မဟုတ်ဘဲနဲ့ကျွန်တော်တို့ကအခုတခါပြောင်းလိုက်ကျွန်တော်တို့ဖြစ်နေတာတွေအနည်း20လောက်လုပ်ခဲ့တဲ့အတိုင်းမှာဒီတစ်နှစ်တခါပြောင်းလိုက်နောက်ဝင်ကြီးတစ်ပါးပြောင်းသွားလိုက်နောက် policy ကိုချလိုက်အဲ့ဒါနဲ့ပဲကျွန်တော်လုံးတွေနဲ့အခုဒီတော့လုံးတွေတော့ဖြစ်နေတော့ပဲအခြေအနေပဲရှိပါတယ်
အခုလည်းလုံးတွေပဲလူမျိုးတွေဖြစ်နေတ
ယ်ရှင်းနေတော့မှာပဲ
ဆိုပိုပြီးကောင်းလာတဲ့ဟာတွေကရော
ပိုပြီးကောင်းလာပါတယ်ဒါပေမဲ့အဲ့လိုပေါ့အဲ့ဒီဟာအပိုင်းမှာကျွန်တော်လိုရနေတယ်ဥမာဒီဟိုပေါ့ကျွန်တော်တို့အစိုးရ policy ခုကဒီတိုင်းချမယ်ဥမာဟိုဘယ်ဝင်ကြီးပဲပြောင်းသွားဒီမူနှစ်ခုနဲ့ဆက်သွားမယ်ဒီလိုမျိုးဖြစ်နေပါတယ်တချို့ကတွေကခုကတခုပြောင်းသွားတမျိုးပြောင်းလိုက်ဟိုကလှုပ်လိုက်ဒါကြီးပြစ်ထားခဲ့လိုက်ဆိုတော့ကျွန်တော်ဒီအနှစ်20လောက်ကကျွန်တော်လုပ်ခဲ့တဲ့အနှစ်20လောက်ကအခုတိလဲဒီတိုင်းပဲတော့ရှိနေတော့မယ်
အဲ့ဒီထဲကမှခက်ခဲတွေရှိတယ
်
အခုအချိန်ဒီတိုင်းပဲတချို့ကတွေမပြောင်းသေးတာရှိတယ်ဆိုတဲ့ထဲကမှပြောင်းလာတဲ့ထဲကနေပြီးတော့ကိုကျော်ကျွန်တော်ကိုယ်တိုင်တိတိတသာတွေ့ရတဲ့ပြောင်းလဲမှုဆိုရင်ပေါ့
ပြောင်းလဲမှုတွေကတော့အဓိကကျွန်တော်တို့အရင်ကဆိုရင်တော့စိုးရင်ပူပန်မှုတွေနဲ့ဟိုပြောလို့ပြောရင်လည်းဟိုပြောကျွန်တော်တို့တူးနဲ့တူးဒီနိုင်ငံကြီးအကြောင်းပြောရင်တော့မှပဲအဲတူးတိတ်ပြောနေအနေထားနေအခုချိန်မှာတော့ပွင့်လင်းလင်းပြောလို့ရတဲ့အနေထားရှိလာပါတယ်နောက်တစ်ခုကဂျာနယ်တွေသတင်းစာတွေဒါတွေလည်းတိုင်းတာတစ်ခုတွေပေါ့လှုပ်လှက်လှက်ရှိလာတယ
်
ဟုတ်ကဲ့
အဲ့ဒီပြောင်းလဲမှုနဲ့အတူလက်ရှိလုပ်နေရတဲ့စီးပွားရေးပေါ့လေစီးပွားရေးကဆက်ဆံလှုပ်ဆောင်နေရတဲ့နေရာမှာအကြီးမားဆုံးအခက်အခဲရှိသေးတယ်ဆိုရင်အဲ့ဒါကဘာလို့ပြောမလဲ
လက်ရှိအကြီးမားတဲ့အခက်အခဲကတော့ဒီတချို့ဝန်ကြီးဌာနတွေရဲ့ဝ ုန်ကြီးဌာနတွေရဲ့သူတို့ရဲ့သွားနေတဲ့ policy တွေကခုနပြောတဲ့ဟာမျိုးပါပဲအဲ့လိုဖြစ်နေတဲ့ခါကျတော့တခါတလေအမကူကျွန်တော်ဝင်ပြေးနဲ့ပတ်သက်လို့ဆိုရင်အဲတခါကြက်ကြက်ဆိုကြက်ဝင်ပြေးဖြစ်သွားအခုကတခါနွားနွားမအခုလက်ရှိအမတမရကြီးကနွားမွေးမယ်ဆိုအကုန်လုံးကနွားနွားဖြစ်နေတော့အမှန်တော့ကျွန်တော်တို့ဝင်ပြေးဝင်ကြီးဌာနဆိုရင်လည်းဝင်ပြေးဝင်ကြီးဌာနသည်ဒီအားလုံးစက်တာတွေအားလုံးတို့ဖွင့်ပြောအောင်သုံးသွားမှာဖြစ်ပါတယ်။သူကတခါကြတော့ကျွန်တော်ဘာဖြစ်တယ်ဆိုတော့နွားနွားနွားဆိုအဲ့ကြက်ကိုလှည့်မကြည့်တော့ဆိုတော့အဲ့အဲ့ဒါမျိုးဖြစ်တာလေမျိုးတွေပေါ့ဥပမာပေါ့။အဲ့ဒါမျိုးမှဖြစ်ဖို့လိုပါတယ
်။နောက်ဒီတန်ခတ်ပိတ်ဆို့ထားတဲ့ဟာလေးကတော်တော်လေးကျော့သွ
ားတယ်။ကျော့
သွားတယ်။ကျော့သွားပြီဆိုတော့အဲ့ဒီတန်ခတ်မပိတ်ဆို့ခင်တန်ခတ်ပိတ်ဆို့ထားတဲ့ခြေနေတုန်းကရှိခဲ့တဲ့အခက်အခဲတွေပေါ့။ဥမာအရှင်းဆုံးပြောရရင်ကျွန်တော်တို့ငွေဘေးငွေယူကိစ္စငွေချိတဲ့ကိစ္စအဲ့ဒါတွေရောလွယ်ပြီလား။
အဲကျွန်တော်တို့ခုလက်ရှိငွေပင်းငွေယူတယ်လည်းအရင်ပိတ်ဆို့ထားတဲ့အတိုင်းပဲလုပ်နေတော့မှာပဲအခုလက်ရှိရလည်းဒီဘဏ်စနစ်ခုနပြောတဲ့ဘဏ်စနစ်ကပြည်တွင်းမှာဒီနိုင်ငံတကာလက်ခံတဲ့ဘဏ်တွေမရှိတဲ့ခါကျတော့ကျွန်တော်အခုချိန်ဒီလည်းအရင်လုပ်နေတဲ့အတိုင်းပဲကျွန်တော်စင်ကွန်းတွေကြားခံပြီးတော့လုပ်နေရတဲ့အနေအထားပါငွေပင်းငွေယူတဲ့
တိုက်ရိုက်ပေး
တယ်မချေနိုင်သေးဘူးဟုတ်ကဲ့
နောက်စီးပွားရေးမြန်မာစီးပွားရေးပြောင်းလဲမှုနဲ့ပတ်သက်ရင်နိုင်ငံတကာလိလာတဲ့အဖွဲ့တွေပေါ့လေနောက်နိုင်ငံတကာငွေကြေးအဖွဲ့စီတွေပြောတဲ့ထဲမှာအကျင့်ပြချစားမှုပေါ့လက်ပြီးလက်ယူပေါ့လေကျွန်တော်တို့ကလည်းပြောတယ်ကိုပြောလက်ပြီးလက်ယူမှုကိစ္စကိုအများဆုံးထောက်ပြကြတယ
်
ဆိုတော့ကိုစိုးတင်ကိုရိုင်လုံးနေသူတူအနေနဲ့ဒီလက်ပြီးလက်ယူကိစ္စကငကိုလွန်ခဲ့တဲ့3နှစ်လောက်ကနေနိုင်ရှင်ရော့သွားသလားတိုးလာသလားငကိုအတိုင်းပဲလားတမန်တော်ကြီးကလည်းပဲသူက3သိန်းအောက်အထိလက်ဆောင်ယူလို့ရတယ်ဆိုတာပြောထားတာဆိုတော့လေ
လက်ပြီးလက်ယူကတော့သူကရှိနေတော့မှာပဲသူကအရင်တချို့နေရာမှာဆိုအရင်နဲ့တော့ဟိုတချို့နေရာတွေလုံးကတော့လွဲလာတယ်လက်ပြီးလက်ယူကတော့အရင်နဲ့ဆိုင်ရင်တော့ရှိနေတော့မှာပဲ
တိုးလာရောလာ
အဲတိုးတချို့ဘိုင်းမှာတိုးလာတယ်တချို့ဘိုင်းမှာမရှိတော့ဘူးတချို့ဘိုင်းမရှိတော့တဲ့ဘိုင်းဆိုတာဟိုစနစ်ပုံစံပြောင်းလိုက်တဲ့ခါကျတချို့ဘိုင်းမှာဟိုရှိစရာမလိုတော့တဲ့ဘိုင်းကျွန်တော်ဖြစ်စေချင်တာအဲ့လိုမျိုးပေါ့အဲတချို့ဘိုင်းတွေကိုကျွန်တော်ဒီအမေရိကန်ပြောင်းဆိုရရှိတယ်တချို့ကလေလူနဲ့ဆက်ဆံစရာမလိုတော့ဘူးသူကသူ online နဲ့သွားမယ်သူစနစ်စခုနဲ့သွားမယ်ဆိုရင်ကျွန်တော်ကဒီသူကသူအလိုလျောက်ဒီ level လေးကိစ္စသူကသူပြုတ်ချသွားမှာပေါ့အခုကျွန်တော်ဘန်စနစ်လို့ပေါ့အရင်ကကျွန်တော်အစိုးရဘန်နေနဲ့သုံးရတယ်အနည်းဆုံးငွေသွားထိုးရင်တော့မှပေးနေရတော့ပေါ့နော်ဒါမဲ့ဒီအခုပြည်တွင်းဒီပုတ်ကပန်တွေလွတ်လပ်လုပ်ပိုင်ဝင်ပေးလိုက်တဲ့ခါကျဒါတွေမရှိတော့အလိုလိုပျောက်သွားတယ်။အဲတခြားစက်တာတွေမှာအဲ့လိုမျိုးလုတ်သွားမယ်ဆိုရင်ဒါကအလိုလိုပျောက်သွားမယ်ကိစ္စလို့ကျွန်တော်ထင်ပါတယ
်။အဲ့ဒီလိုမျိုးအခြေအနေအခုအခြေအနေပေါ့လေနောက်ထပ်ဘယ်လောက်ကြာကြာသွားနေလေဦးမယ်လို့ရော
အဲလက်ရှိတော့သွားနေဦးမှာပဲ။အမှဒါမဲ့အခုတချို့ဆိုရင်တချို့ဟာလေးတွေပေါ့ဟိုဆက်သွေးရေးဆိုရင်ဒီလိုမျိုးအပြင်ပုတ်ကဟာတွေလုတ်ပိုင်ဝင်ပေးလိုက်မယ်ဆိုရင်ဒါလည်းအလိုလိုရော့သွားမယ်။တချို့ကိုင်းတွေမှာရှိနေဦးမှာပါ။
ဆိုစီးပွားရေးသမားတွေအတွက်ပေါ့လေကျွန်တော်ယူယူလေးပဲစီးပွားရေးသမားလို့ပြောလိုက်ပါစေစီးပွားရေးသမားတွေအတွက်အကြီးမားဆုံးရင်ဆိုင်နေရတဲ့စီးပွားရေးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိုယ်တွေလည်းအောင်မြင်မှတိုင်းပြည်စီးပွားရေးကိုလည်းအထောက်အကူပြုနိုင်ပါဦးဆိုကိုယ်လည်းအောင်မြင်အောင်ကိုလှုပ်တာကနေပြီးတော့တိုင်းပြည်စီးပွားရေးကိုလည်းအထောက်အကူပြုနိုင်အောင်ဆိုရင်အဲ့လိုလုံနိုင်ဖို့ရာကိုကျော်တင်တို့အကြီးမားဆုံးရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှု၃ခုလောက်ပြောပါဆိုရင်ကိုကျော်တင်ဘာတွေပြောမလဲ
အဓိကတော့ကျွန်တော်တို့ခုဟောပေါ့ဒီနိုင်ငံကဘန်စနစ်ပေါ့
ဟုတ်ပြီ
နောက်တစ်ခုကကျွန်တော်တို့လမ်းမဆက်သွေးရေးနောက်တစ်ခုကကျွန်တော်တို့ကဒီအစိုးရဒီ policy တွေပေါ့အဓိကအဲ့ချက်တွေအရေးကြီးပါတယ
်။အမှန်စစ်တွေကောင်းရမယ်။ဘန်စနစ်တူ
တူတူ
တယ်။အစိုးရမူဝါဒတွေ
ညီဖို့လိုတယ်။ညီဖို့လိုတယ်ခိုင်မာဖို့လိုတယ်။ဟုတ်ကဲ့
။စီးပွားရေးဆိုတာကနိုင်ငံရေးနဲ့ဆက်ဆံရတဲ့ကိစ္စ။ကိုကျော်ထင်ကလည်းပဲဒါတစ်ချိန်ကနိုင်ငံရေးလုပ်ခဲ့တယ်လို့ပဲဆိုကြပါစို့။ဆိုတော့လက်ရှိနိုင်ငံရေးပြည်ပြင်ပြောင်းလဲမှုကိုရောကိုကျော်ထင်အားရသလားအကောင်းမြင်သလား
။အဲအခုအချိန်တွေကနည်းနည်းလေးရှုပ်ထွေးမှုတော့အတိုင်းအတာတကူရှိနေပါတယ်။ရှိနေတဲ့အပိုင်းကလည်းဒါကကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ဒီဒီမျိုးစီလှူရှားနေတဲ့သူတွေကလည်းတတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အခုဒါဒီဘာသာရေးကိစ္စတွေလူမျိုးရေးကိစ္စတွေဒါတွေနဲ့ကျွန်တော်ရှုပ်ထွေးအောင်ဖြစ်နေကြတာဒါတွေကိုကြော်လာနိုင်ဖို့လိုပါတယ
်။ဟုတ်ဘာသာရေးလူမျိုးရေးပြည်ပကဖြစ်ခဲ့တဲ့အခြေအနေအရကိုကျွန်တော်တို့တွေစိုးရင်စရာကိစ္စပေါ့
။စိုးရင်စရာကိစ္စတွေပါပဲ
။
ဟုတ်ကဲ့
။ဒီနေရာတွေရောဘယ်လောက်ထိဒီထက်ထပ်ဆိုးလာမယ်အလားလာရောမြင်လား
။အဓိကတော့ကျွန်တော်တို့ဘက်ကတတိဟိုကျွန်တော်တို့ဒီလူတွေကတတိထားဖို့လိုပါတယ်။ဒါတွေကတချို့ဘိုင်းတွေကဒါဘယ်သူတွေကလုံနေတယ်လဲပေါ့နော်။ဒါတွေကကျွန်တော်တို့ဥမာအခုနောက်ပိုင်းက Facebook ကလည်းကျွန်တော်ပုံလင်းလင်းဒီလူတွေလည်းအင်တာနက်အခုသုံးလာတယ်ဆိုတော့ Facebook ကလည်းတော်တော်များများဒီအကြောင်းရရရေးလာတဲ့ခါကျတော့ဒါတွေလည်းတချို့ကိစ္စတွေအန်ရတွေပါသူကဟိုလှုံ့ဆော်မှုတွေကလေနောက်ဆုံးဟိုတခြားဘာသာတွေနဲ့မဟုတ်ဘဲနဲ့ကိုယ့်ဘာသာဒီဗုဒ္ဓဘာသာဆိုလည်းဗုဒ္ဓဘာသာပေါ့ဗုဒ္ဓဘာသာအတွင်းမှာကိုသူကဟိုတယောက်တူနဲ့တူပြဿနာရှိလာတဲ့အနေအထားတွေတွေ့လာတယ်ပေါ့ဟုတ်ကဲ့
တာဝန်ရှိသူတွေအနေနဲ့ကရောအဲ့ဒီကိစ္စတွေကိုတကယ်တိတိကျကျနားလည်ပြီးတော့ပေါ့နော်ကံတွေဖြစ်ရှင်းနေတယ်လို့ကိုကျော်တင်ခန်းစားရလား
။အဲ့လိုလိုမခန်းစားပါဘူး။
ဆိုတော့ခုနပြောသလိုကောင်းလာတာတွေလည်းရှိတယ်၊တိုးတက်လာတာတွေရှိတယ်၊ဒီတိုင်းပဲရှိနေသေးတာတွေလည်းရှိတယ်၊ဆိုးလာမယ့်အလားအလာတွေလည်းရှိတယ်။အဲ့ဒီအခြေအနေတွေအရရက်ကိုကျွန်တော်တို့ခြုံပြီးတော့ပြောပြီးတော့ကြည့်ပြီးတော့ကိုကျော်တင်ရှေ့အနာဂတ်ပေါ့လေ။တိတ်မကြခင်ရှေ့အနာဂတ်ကိုဘယ်လောက်ထိအကောင်းမြင်ထားပါသလဲ။အကောင်းကောင်းမြင်ပါသလား။ဒါမှမဟုတ်ရင်အဆိုးမြင်စေပါပဲလား။ပိုကောင်းလာဖို့အလားအလာမြင်ပါလားခင်ဗျာ
။အဓိကတော့ကျွန်တော်တို့နောက်အနာဂတ်အတွက်ကကျွန်တော်တို့ဘက်ကလည်းကျွန်တော်ဖြစ်ချင်တာကြီးပဲမဟုတ်ပဲねဖြစ်တင်တာလေးတွေကိုနှုတ်နှစ်ဖက်ပေါ့ကျွန်တော်ဒီပိုစင်အားစုရောဒီအစိုးရအပိုင်းရောနားလည်မှုရှိရှိနဲ့လှုပ်သွားဖို့လိုပါတယ်အဲ့လိုမှမဟုတ်ပဲね နားလည်မှုမရှိပဲတူးနဲ့တူကဒီအဆန့်ကျင်ဘက်တွေဖြစ်လာခဲ့ရင်တော့ကျွန်တော်တို့နောက်ဟိုအနှစ်40နေကြရတယ်လို့ဖြစ်သွားရင်လည်းမကောင်းဘူးပေါ့ဒါပေမဲ့တကယ်လို့ဖြစ်သွားပေါ့တော့အဲ့အကြောင်းမရှိပါဘူးဒါပေမဲ့ဒါလေးနဲ့နားလည်ဆိုရင်ပိုမြန်တာပေါ့ကျွန်တော်တို့တက်မှုအတွက်ပိုမြန်လာနိုင်မယ့်အနေထား
အနာဂတ်မှာတော့ပိုကောင်းလာမယ်
ပိုကောင်းလာပိုကောင်းလာဖို့ပဲရှိပါတယ်ဒါပေမဲ့ဒါလေးတွေကျွန်တော်တို့ဆင်ခြင်ဖို့လို့
စီဝါရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဆက်လက်နားဆင်ရမယ့်တုတ္တဆုံတွင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်တော်စုရဲ့သမိုင်းမှာမော်ဂွန်တင်ခဲ့ရတဲ့ဇူလိုင်လအတွင်းအခိုက်အတန့်တွေကကောင်းလို့ရရာလေးတွေကိုရွေးချယ်တင်ပြနေတဲ့အပိုင်းနှစ်ကိုကိုဇော်ဝင်းလှန်ကမက်ခင်ဖြူတွင်းနဲ့တူတင်ပြထားပါတယ်ခင်ဗျာ
မက်ခင်ဖြူတွင်းရေးပြီးခဲ့တဲ့ပတ်တုန်းကတော့ကျွန်တော်တို့ဇူလိုင်လ၂ရက်နေ့မှာနိုင်ငံသားအခွင့်အရေးဆိုင်ရာဥပဒေကိုသမရလင်တင်ဂျင်ဆင်ကလက်မှတ်ထိုးလိုက်တဲ့အကြောင်းနဲ့အဆုံးသတ်လိုက်ကြတာနော
်ဟုတ်တယ်လေကိုစော်ဝင်းလိုက်ရဲ့ဇူလိုင်လ၂ရက်အထိပြောပြီးပြီဆိုတော့နောက်ထပ်ဇူလိုင်လအထိထူးခြားတဲ့အကြောင်းအရာတွေအများကြီးကြံနေသေးတယ်ပေါ့
ကြံတာတော့အမှန်ပဲဗျအခုတော့လက်ပွေကိုတနိုင်ငံကနေတနိုင်ငံပို့ပြီးရာဇဝတ်ကောင်တွေကိုဖမ်းဖို့နိုင်ငံတကာလက်ပွေလဲလှယ်ရေးအစီအစဉ်ဘလို့စခဲ့တယ်ဆိုတာနဲ့စရင်ကောင်းမလားလို့ဗ
ျစိတ်ဝင်စားစရာပဲလားကိုစော်ဝင်းလိုက်ရဲ့ဘယ်နှခုနှစ်ကစခဲ့တာလဲ
1905ခုနှစ်ဇူလိုင်လ6ရက်နေ့မှာစခဲ့တာလေဖြစ်ပုံကတော့အမေရိကန်နိုင်ငံမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့ကရဲတပ်ဖွဲ့စီကိုအင်္ဂလန်စကော့တလန်ရထောက်လှမ်းရေးအဖွဲ့ကနေသူတို့စီမှာလူတပ်မှုကျူးလွန်ခဲ့တဲ့သူတဦးရဲ့လက်ပွေယာတွေရောက်လာတယ်တဲ့အဲ့ဒီလက်ပွေယာတွေကတော့ဗြိတိန်နိုင်ငံသားဂျွန်ဝေါ်ကာဆိုသူရဲ့လက်ပွေတွေဖြစ်တယ်လို့ပြောတယ်အဲ့ဒီလူကအင်္ဂလန်မှာရာဇဝတ်မှုတွေကျူးလွန်ပြီးအမေရိကကိုထွက်ပြေးတိမ်းရှောင်လာတာလေဒါပေမဲ့အမေရိကန်မှာလည်းရာဇဝတ်မှုတွေဆက်ကျူးလွန်နေတယ်လို့ဆိုတယ်နောက်တော့စိန့်လူးဝစ်မြို့မှာကျူးလွန်ထားတဲ့ရာဇဝတ်မှုတစ်ခုမှာသူ့ရဲ့လက်ပွေတွေနဲ့တထပ်ထဲဖြစ်နေလို့တရားသူကြီးကသူ့ကိုလူတက်မှုနဲ့စီရင်ချက်ချလိုက်တယ်တဲ့စိန့်လူးဝစ်ရဲတပ်ဖွဲ့ကတော့အဲ့ဒီအခင်းမဖြစ်ခင်တနစ်အလို1904ခုနှစ်လောက်ခရဲကရာဇဝတ်မှုစုံစမ်းတဲ့နေရာမှာလက်ပွေတွေကိုစပြီးတော့အသုံးပြုနေကြတာလို့ပြောတယ်ဒါပေမဲ့တခြားနိုင်ငံတကာလို့ပြောလို့ရတဲ့တနိုင်ငံကပို့လိုက်တဲ့လက်ပွေရာကြောင့်ကိုတန်းပြည်မှာကျူးလွန်တဲ့ရာဇဝတ်မှုကိုဖော်ထုတ်အရေးယူတာကတော့အဲ့ဒီဂျွန်ဝေါ်ကာရဲ့အမှုကစလိုက်တာပဲဗ
ျလက်ပွေကအခုနောက်ပိုင်းပို့ပြီးတော့တော့အသုံးဝင်လာသေးတယ်ရာဇဝတ်မှုတွေစုံစမ်းဖော်ထုတ်ရုံနဲ့မကအောင်လေအခုဆိုရင် iPhone နဲ့ဒီနောက်ပိုင်းမှာပေါ်လာတဲ့ဤပညာသစ်တွေမှာလက်ပွေနဲ့ဖွင့်မရတဲ့အစီအစဉ်ဖြစ်လာပြီလေ
ဒါပေါ်မှာကွန်ပျူတာရဲ့လက်ပွေဆိုတာကလည်း DNA လိုပဲလေတယောက်နဲ့တယောက်ကတူနိုင်မှုမဖြစ်နိုင်တလို့ပဲလေဒါကြောင့်လက်ပွေကိုကီးလို့ခေါ်တဲ့တော့လို့လေးဝက်ချက်တင်ကတလို့တုံးလာကြတာဒါပေမဲ့ဒီကနေ့အထိအသုံးများတာကတော့ရာဇဝမှုစုံစမ်းဖော်ထုတ်တဲ့ကိစ္စပဲဗျဒါကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့ဗဟိုထောက်လှမ်းရေးဌာန FBI ကကမ္ဘာမှာလက်ပွေတွေအများဆုံးစုဆောင်းတူလောင်ထားတဲ့နေရာဖြစ်နေတာလေအဲ့ဒီမှာလူအယောက်ပေါင်းတန်း100ရဲ့လက်ပွေတွေကိုသိမ်းထားတယ်တဲ့
အောင်မလီလီမနေပါလားရှင်ဒီလောက်တောင်အများကြီးဘာတွေလုပ်ဖို့စုထားရတာလဲကျမတို့လက်ပွေတွေများပါနေသေးလားမသိဘူးနော်
မပါပါဘူးမခင်ပြည်ထွေးရဲ့ FBI ကလူတန်းရဲ့လက်ပွေတွေစုထားတာမဟုတ်ပါဘူးသူတို့ကရာဇဝမှုကျူးလွန်တဲ့သူတွေရဲ့လက်ပွေတွေကိုပဲစုထားတာပါလက်ပွေကြောင့်စကားပြောကောင်းနေတာနဲ့တခြားဇူလိုင်လာတဲ့ကထူးခြားတာတွေပြောဖို့အများကြီးကြာနေတာအချိန်မလောက်ပဲဖြစ်နေအောင်ပဲကျွန်တော်နောက်ထပ်ပြောချင်တဲ့အကြောင်းတွေကတစ်ခုဖြစ်တဲ့ဂျူးလူမျိုးတွေအမေရိကကိုဘယ်တော့မှဆောက်ရောက်ခဲ့တယ်ဆိုတဲ့အကြောင်းလေးကိုဆက်ပြောပြရအောင်မယ်ဗျ
ဂျူးတွေကဒုတိယကမ္ဘာစစ်ပြီးတော့မှအမေရိကကိုရောက်လာကြတာမဟုတ်လားကုစော်ဝင်းလိုက်ရဲ့နာဇီဂျာမနီတွေအသက်ခံရမှဆိုလို့ထွက်ပြေးလာကြတာလေ
ဥရောပတိုက်ကိုနာဇီတွေဝင်သိမ်းတော့ဂျူးတွေအလုံးရင်းနဲ့ထွက်ပြေးကြပြီးအများစုလည်းအမေရိကန်ပြည်ထောင်စုကိုရောက်လာကြတာတော့အမှန်ပဲဗျဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်ပေါင်း300ကျော်လောက်ခရဲကဂျူးလူမျိုးတွေအမေရိကကိုဆက်ရောက်လာတာအတိအကျပြောရမယ်ဆိုရင်တော့1654ခုနှစ်ဇူလိုင်လ10ရက်နေ့ကဂျေကော့ဘာစီမွန်ဆိုတဲ့ဂျူးအမျိုးသားတစ်ခုဟာအခုနယူးယောက်မြို့ဖြစ်လာတဲ့အဲ့ဒီအချိန်ကနယူးအမ်စတာဒမ်လို့ခေါ်တဲ့မြို့ကိုပေါ်တူဂီနိုင်ငံကနေရောက်လာတာတဲ့
ဒါဆိုသူကအမေရိကကိုရောက်တဲ့ပထမဦးဆုံးဂျူးလူမျိုးပေါ့နော
်တေချာတာပေါ့ဗျာသူရောက်တဲ့အကြောင်းမှတတ်မှတ်ရတယ်နဲ့အပြည့်အစုံရှိနေတာဂျေကော့ဘာစီမွန်ဟာအဲ့ဒီတုန်းကပိုဟမ်မင်းကြီးရဲ့ဘာသာရေးဆိုင်ရာညွန်ကြားချက်ဖြစ်တဲ့ Inquisition လို့ခေါ်တဲ့ဂျူးတွေကိုခရီးယံဘာသာနဲ့အတင်းအကျပြောင်းခိုင်းတာနဲ့တခြားဘာသာမတူတဲ့ခရီးယံတွေကိုလည်းကက်သလစ်ခရီးယံဘာသာနဲ့အတင်းအကျကူးပြောင်းခိုင်းတာမပြောင်းတဲ့သူတွေကိုတတ်ဖြတ်တာတွေလှုပ်လာတဲ့အတွက် Netherlands ကိုအရင်ထွက်ပြေးပြီးအဲ့ဒီကမှတဆင့်အမေရိကကိုရောက်လာတာလေဘာသာရေးကိုအခြေခံပြီးအုပ်ချုပ်တဲ့ခေတ်တည်းဆိုတော့ဘာသာမတူတဲ့သူတွေကိုလူများစုခရီးယံတွေကဖိနှိပ်အနိုင်ကျင့်တဲ့ခေတ်ကိုကျူးရီအပါအဝင်တခြားဂိုင်းကွဲခရီးယံတွေလည်းဥရောပတိုက်ကနေအသီးသီးထွက်ပြေးကြရတာပဲလေအတော်များများလည်းအမေရိကတိုက်ကိုရောက်လာကြတယ
်ဒါဆိုအဲ့ဒီဂျီကော့ဘာစီမွန်ကလည်းတခြားဥရောပတိုက်ကထွက်ပြေးလာတဲ့သူတွေနဲ့အတူရောပြီးတော့ပါလာပုံရရနော
်သူဘသူတွေနဲ့ပါလာတယ်ဆိုတဲ့မှတ်တမ်းတော့မရှိဘူးဗျဒါပေမဲ့အဲ့ဒီအချိန်ကသူဟာ Dutch အရှေ့အိန္ဒိယကုမ္ပဏီရဲ့ဝန်ထမ်းတဦးဖြစ်တယ်လို့ဆိုတယ်နောက်တစ်နှစ်လောက်ကြာမှဘရာဇီးနိုင်ငံကနေဂျူးလူမျိုး40လောက်ထားရောက်လာတော့တောင်းသူကတင်မောစိတ်မှသွားကြိုခဲ့တယ်တဲ့အဲ့ဒီဂျူးတွေအားလုံးကတော့ Inquisition လို့ခေါ်တဲ့ဗ ဘာသာအတင်းပြောင်းခိုင်းခဲ့တဲ့ဖိနစ်အုပ်ချုပ်မှုတွေရှိနေတဲ့ပေါ်တူဂီကနေထွက်ပြေးလာကြတဲ့သူတွေကြီးပဲ
ဒါဆိုအမေရိကကိုဂျူးတွေဆားရောက်တာနယူးယောက်ကိုပေါ့ဒါကြောင့်ထင်တယ်အခုချိန်ထိနယူးယောက်မှာဂျူးတွေအများများတာ
ဟုတ်တယ်ဗျအဲ့ဒီဂျူးလူမျိုးပထမအတုပ်အမေရိကကိုရောက်လာတာဟာအမေရိကန်တမိုင်းမှာထူးခြားတဲ့တမိုင်းမှတိုင်ဆိုက်ထူလိုက်တာပဲလို့လေ့လာသူတွေကတော့သုံးသပ်ကြတယ်နောက်မက်ခင်မီတွေပြောသလိုနယူးယောက်မြို့မှာဂျူးတွေများတယ်ဆိုတော့လည်းအမှန်ပဲသူတို့ဆားရောက်တဲ့ New Amsterdam ကနေနယူးယောက်ရဲ့လို့ပြောင်းလာတဲ့ခဏချိန်ထိဂျူးလူမျိုးတွေကစီးပွားရေးနိုင်ငံရေးကအစမှာအောင်မြင်ကြကြပြီးထိပ်ပိုင်းမှာရှိနေကြတဲ့သူတွေများတယ်စီးပွားရေးမှာအောင်မြင်နေဆိုလို့အခုနွေရာသီနဲ့တက်တက်ဆိုင်ဆိုင်ပဲ air conditioning လို့ခေါ်တဲ့လေအေးပိစက်ကိုဘယ်တော့မှစတီထွင်လိုက်တယ်ဆိုတာကိုလည်းပြောပြရအောင်မယ်ဗ
ျပြောပြပါအောင်ရှင်အခုရာသီဥတုကဒီမှာပူလွန်းလို့ AC ဒါမရှိရင်ဒုက္ခပဲလို့ကျမတို့တွေးနေမိသေးတယ
်ဟုတ်တယ်ဗျ AC ပေါ်လာတာကကျွန်တော်တို့လူသားတွေအတွက်အတော်လေးအဆင်ပြေတယ်လို့ပြောရမယ်အဲ့ဒီ AC ကိုတော့1842ခုနှစ်ဇူလိုင်လ10ရက်နေ့မှာဂျွန်ဂိုရီဆိုတဲ့ဆရာဝန်တူကစတီထွင်လိုက်တာလေ
AC ကိုအင်ဂျင်နီယာတွေကမထွင်ပဲဆရာဝန်ကထွင်ရတယ်လို့အထူးဆန်းပါလားရှင
်မအောင်အောင်းနဲ့မကွန်ပျူတာရေးသူပါကြောင့်ဒီ AA ပိစက်ကိုတီထွင်ရတယ်ဆိုတာကိုလည်းနားထောင်ကြည့်အောင်အဲ့ဒီဆရာဝန်ဂျွန်ဂိုရီကသူ့မှာရှိနေတဲ့ငှက်ဖျားယောဂါနဲ့ငှားဝါအဖျားယောဂါတွေအနေနဲ့ဖလော်ရီဒါပြည်နယ်ကပူပြင်းတဲ့မုတ်တုံရာသီမှာတက်တောင့်တက်တာနေစီဂျင်နာနဲ့နီလန်းဆရှာယာကနေဒီလိုတီထွင်ပြစ်သွားတာလေအခန့်ပူကြီးထဲမှာရှိနေတဲ့သူ့လူနာတွေအပူတက်တာအောင်သူကနတ်စမလေးတွေကိုရေပုံးနဲ့ရေခဲထည့်ယူလာခန်းပြီးအဲ့ဒီရေခဲထည့်ထားတဲ့ဘုံကိုပန်ကန်နဲ့တခန်းလုံးပြတ်အောင်မှုတ်လိုက်တာမှာအခန့်ထဲမှာရှိနေတဲ့လူနာတွေရောနတ်စမတွေရောအားလုံးအေးအေးတမ်းကြောင့်နေသာထိုင်သာရှိသွားကြတယ်တဲ့နောက်တော့ဒေါက်တာဂျွန်ဂိုရီလည်းဆေးကုသတဲ့အလုပ်ကိုဆွန့်လွတ်ပြီးတော့နမိုနီးယားဓာတ်ငွေ့နဲ့ AC လို့ခေါ်တဲ့လေအေးထုတ်နိုင်တဲ့ဆက်ကိုစပြီးတော့တီထွင်လိုက်တာပဲလေနောက်ပိုင်းမှာတော့ရေခဲလုတ်တဲ့ဆက်တို့ရေခဲတက်တာတို့ကိုပါတိုးချဲ့ပြီးတော့သူကတီထွင်ခဲ့တယ်
။ဒါဆိုကျမတို့ခုသုံးနေတဲ့ AC တွေကအဲ့ဒီဒေါက်တာဂျွန်ဂိုရီတီထွင်ခဲ့တာပေါ့နော်
။သူ့အနေနဲ့ကတော့ခနစ်အိမ်နေကားတွေရုံးတွေအဆောက်အဦတွေမှာအသုံးပြုနေတဲ့ AC တွေကိုဓာတ်ရိုက်တီထွင်ခဲ့တာမဟုတ်ပေမဲ့အဲ့ဒါတွေဖြစ်လာအောင်သူကလမ်းစာရှာပေးခဲ့တာလေ။အခုခေတ်မှာသုံးနေကြတဲ့ AC တွေကအမျိုးမျိုးဆိုတော့နောက်ပိုင်းမှာတဖြည်းဖြည်းနဲ့သူတီထွင်ခဲ့တဲ့အပေါ်မူတည်ပြီးတော့ပိုကောင်းအောင်လူတွေကဆက်လုပ်လာကြတာပေါ့ဗျာ။ကဲ AC အကြောင်းကနေအမေရိကန်နိုင်ငံကအဝေးပြေးလမ်းမကြီးတွေဘလို့စပေါ်လာတယ်ဆိုတာကိုလည်းပြောပြရအောင်မယ်
။ဒီကအဝေးပြေးလမ်းမကြီးတွေကတော့အမခမ်းပါပဲရှင်။တကယ်ကိုကဘာကျော်ပဲ။လမ်းတွေကကောင်းလို့တော့တနေရာနဲ့တနေရာသွားရင်ဖြူးနေတာပဲ။လမ်းတွေကကျဲတဲ့အပြင်ကိုဆိုင်းဘုတ်တွေကလည်းပြပြပြရေးချတော့ခီးသွားတွေအတွက်အတော်အဆင်ပြေတယ်လေ
။အဲ့ဒီကဘာကျော်အဝေးပြေးလမ်းမကြီးတွေတည်ဆောက်မဲ့စီမံကိန်းကိုသမရဒွိုက်အိုက်ဆင်ဟောဝါလက်ထက်1954ခုနှစ်ဇူလိုင်လ12ရက်နေ့မှာအမေရိကန်ပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရတွေပေါင်းပြီးစခဲ့ကြတာလေအဲ့ဒီခေတ်ငွေနဲ့အမေရိကန်ဒေါ်လာတန်း5000အကုန်ကျခံပြီးတိဆောက်ဖို့သဘောတူခဲ့ကြတယ်အဲ့ဒီစီမံကိန်းအရမိုင်ပေါင်း5000နီးပါးရှိပြီးပုံမှန်လမ်းနေတယ်လဲပိုကျဲတဲ့အကန့်အသတ်နဲ့ဝင်ထွက်ခွင့်ရှိတဲ့အဝေးပြေးလမ်းမကြီးတွေတိဆောက်ဖို့အတွက်ဘူအစိုးရကကုန်ကျစရိတ် 90 ရာခိုင်နှုန်းလောက်ကိုထောက်ပံ့ပေးခဲ့တာ
အဲ့ဒီစီမံကိန်းကြီးကိုဘလောက်ကြာကြာလုပ်ခဲ့ကြလဲမသိဘူးနော်တိုင်းပြည်ကြီးကလည်းကြီးလို့တော့အချိန်တော့အတော်ယူရမယ်သဘောပဲ
ယူရပြီကောဗျာစီမံကိန်းက10နှစ်ကြာတယ်အဲ့ဒီစီမံကိန်းကြီးကကြီးလွန်ပြီးငွေကုန်ကြေးကျကလည်းများလို့တော့အဲ့ဒီစီမံကိန်းဆောက်လုပ်မယ်ဆိုတော့ထုံးစံအတိုင်းဝေဖန်တဲ့သူတွေကားပြေရပြေလုတ်တဲ့သူတွေလည်းရှိတာပေါ့ဗျာဒါပေမဲ့အဖြေကတော့အခုသိရတဲ့အတိုင်းပဲလေအဲ့ဒီဝေပြေလမ်းမကြီးတွေဟာအမေရိကန်ပြည်ထောင်စုရဲ့အသက်သွေးကြောလို့မရှိမဖြစ်တဲ့အရာဖြစ်လာနေပြီလမ်းမဆက်သွယ်ရေးကောင်းရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အထောက်အကူပြုတယ်ဆိုတာကိုသမရအိုက်ဆင်ဟောဝါကအဲ့ဒီအချိန်ကလေးကသိခဲ့တယ်
။တိုင်းပြည်ခေါင်းဆောင်ကအမျှော်မြင်ရှိရင်နောင်လာနောက်သားတွေကောင်းစားတာပဲလေ။တ
ေချာတော့ပေါ့ဗျာကျွန်တော်တို့တိုင်းပြည်လည်းအမျှော်မြင်ကြီးတဲ့ခေါင်းဆောင်ကြောင့်နေချက်ကိုလိုနီတွေလက်အောက်ကနေလွတ်မြောက်ခဲ့ပေမဲ့နောက်ပိုင်းအုပ်ချုပ်ခဲ့တဲ့ခေါင်းဆောင်အသီးသီးရဲ့အမျှော်မြင်ခေါင်းမမှုအတကျင်းမှုတွေကြောင့်အခုလိုနိုင်ငံတကာမှာဗဲနီယာသွားသွားမြန်မာလူမျိုးစုမျက်နှာငယ်အထင်သေးခံနေရတာပေါ့ဗျာ။
ကျမတို့လူမျိုးတွေလည်းဂျူးလူမျိုးတွေဘယ်နေရာရောက်ရောက်ထိတ်ဆုပ်ကိုရအောင်စူးစမ်းလုပ်ကင်ကြသလိုတက်ညီလက်ညီလုပ်ကြမယ်ဆိုရင်တော့အောင်မြင်ကြီးဝါလာမှာပေါ့ရှင်
။မှန်တာပေါ့မခင်ပြည်ထွေးရဲ့စူးစမ်းရင်တော့မအောင်မြင်စရာမရှိပါဘူး။ကဲဇူလိုင်လတဲ့ကထူးခြားတာတွေပြောလာတာတောင်အတော်လေးရှည်လာနေပြီ။ဒီတစ်ပတ်တော့ဒီမှာပဲနားလိုက်ကြအောင်စို့။နောက်လာတွေမှာတခြားစိတ်ဝင်စားစရာကောင်းတဲ့ထူးခြားတာလေးတွေကိုဆက်ပြီးပြောကြသေးတာပေါ့ဗျာ
။ကောင်းပါပြီရှင်
။သောရရှင်ပေါင်းဘူးတုဒ္ဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ။
ဒါကတော့တူတာဆုံးလင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းမှာမလေးရှားခီးတဲ့လေယာဉ် MH17 ပစ်ချခံခဲ့ရလို့လူပေါင်း300နီးပါးသေဆုံးသွားရတာဟာ ကျေကွဲပွဲဖြစ်ရတဲ့ခုရက်ဆက်ကြမ်းကြုတ်တဲ့လောက်ရတဲ့ခုဖြစ်တယ်လို့ရုရှားကကြောတောင်းနောက်ခံပေးထားတဲ့ယူကရိန်းနိုင်ငံကခွဲထွက်ရေးတပုံတွေရဲ့အကြမ်းဖက်လုပ်ရက်တွေကြီးထွားလာနေတဲ့တိုက်ရိုက်အကျိုးဆက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ရုရှားကကြောတောင်းနောက်ခံပေးထားတဲ့ခွဲထွက်ရေးတပုံတွေထိန်းချုပ်ထားရာယူကရိန်းနိုင်ငံတွေကနေမြေပြင်ကနေဝင်ဟင်းပစ်ဒုံးကျည်နဲ့ပစ်ချခံခဲ့ရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ပြောဆိုခဲ့ပါတယ်။
We know that these separatists have received a steady flow of support from Russia. This includes arms and training.
ဒီသဘုံတွေဟာရုရှားစီကနေပုံမှန်အကူအညီတွေရနေတာကိုသိရတယ်လို့ဒီထက်မှလက်နက်တွေနဲ့သင်တန်းတွေလက်နက်ကြီးတွေနဲ့လေယာဉ်ပစ်လက်နက်တွေပါဝင်တဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့တာပါ။ American သမ္မတအိမ်ဘူရိုပြန်ကြားရေးလက်ထောက်အတွင်းဝင် Eric Shaw ကတော့မလေးရှားလေယာဉ် MH17 ကိုလက်တွေဘသူကပြစ်ချခဲ့တယ်လဲဆိုတာကိုသိရဖို့အရေးကြီးတယ်ဆိုတာနားလည်သဘောပေါက်ပြီမလဲထွက်ပေါ်လာတဲ့အထောက်အထားတွေအရတန်တရားဖြစ်စရာလည်းမရှိတဲ့အကြောင်းပြောဆိုခဲ့တာပါမြေပြင်ကဝင်ဟင်ပြစ် SA-11 မစ်ဆိုင်းတုံးဟာခွဲထွက်ရေးတပုံတွေထိန်းချုပ်ထားတဲ့နေရာကနေလာတယ်ဆိုတာကိုလည်းလေ့လာသိရှိထားတယ်လို့ရုရှားနိုင်ငံကနေခွဲထွက်ရေးတပုံတွေကိုလက်နက်နဲ့သင်တန်းတွေပေးနေတာကိုလည်းအမေရိကန်အနေနဲ့သိရှိထားတဲ့အကြောင်းမစ္စတာရှော့ကပြောဆိုခဲ့ပါတယ်ဒုံးကြီးကိုအမှန်တကယ်ဘသူကပစ်ခဲ့တယ်လဲဆိုတာကိုမသိနိုင်သေးပေမဲ့ဒီဖြစ်ပျက်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်မှာတာဝန်ရှိတဲ့အကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ပြောခွင့်ရသူမရီဟက်ကဇူလိုင်လ23ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့ပါတယ်။ဒီခွဲထွက်ရေးတပုံတွေဟာမစ္စတာပူတင်နဲ့ရုရှားအစိုးရရဲ့ထောက်ပံ့မှုမရှိဘဲဒီဒုံးကြီးကိုမပစ်နိုင်ဘူး။သမ္မတပူတင်နဲ့ရုရှားအစိုးရရဲ့ထောက်ခံမှုမရှိဘဲသင်တန်းတွေပေးလို့မရဘူး။သမ္မတပူတင်နဲ့ရုရှားအစိုးရရဲ့ထောက်ခံမှုမရှိဘဲလက်နက်တွေမရနိုင်ဘူးဆိုတာအခိုင်အမာယုံကြည်ထားတဲ့အကြောင်း SA-11 မစ်ဆိုင်းတုံးကိုရုရှားသမ္မတပူတင်နဲ့အစိုးရရဲ့အကူအညီမပါဘဲမပြစ်နိုင်တယ်လို့အဲ့ဒီဒေသမှာရောက်နေသူတွေကလည်းဒီအတွက်ပဲဆိုတာပြောစရာတော့မလိုတဲ့အကြောင်းပြောခွင့်ရသူ Half ကပြောဆိုသွားခဲ့ပါတယ်။အရေးအကြီးဆုံးမဟုတ်ရင်တောင်မှအဓိကအကြောင်းရင်းတစ်ခုကတော့ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတာကိုစုံစမ်းဖို့တာဝန်ရှိသူတွေကိုရှိတဲ့အတိုင်းဖော်ထုတ်ဖို့အရသာခီးတဲ့တွေလိုက်ပါလာပြီးတော့ကောင်းကင်မှာပြန်တန်းနေတဲ့လေရင်ကိုပြစ်ချခဲ့တဲ့သူတွေလွတ်မြောက်မသွားစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့တန်တိတ်ထန်ချထားတာပဲဖြစ်ပါတယ်။ဒါဟာလုံးဝလက်မခံနိုင်တဲ့ကိစ္စဒီလိုခွဲထွက်ရေးသမားတွေကိုအားပေးနေတဲ့တိုင်းပြည်တွေရုရှားနိုင်ငံကလုပ်တဲ့လုပ်ရမျိုးတွေအတွက်တာဝန်ယူမှုရှိဖို့လဲလိုအပ်မှာဖြစ်ပါတယ်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးအပ်ပါရခင်ဗျာ။အခုကြားရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုသားညင်ဦးကကြီးညာပေးပါလိမ့်မယ
်။အမေရိကန်ပြည်သူအနေနဲ့ကမ္ဘာတစ်ဖက်အန္တရာယ်တွေကြုံနေရတဲ့အဖိနှိပ်ခံဘာသာရေးဒုနယ်စုတွေနဲ့ယက်တီသွားမယ်ဆိုပြီးတော့အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါရ။အမေရိကန်နိုင်ငံရဲ့ဌာနရဲ့နှစ်ဆင်ထုတ်ပြန်နေတဲ့နိုင်ငံတကာဒီဘာသာရေးလူလတ်ခွင့်အစည်းအဝေးထုတ်ပြန်မှုသတင်းစာရှင်းလင်းပွဲအတွင်းမှာဝန်ကြီးကယ်ရီကအခုလိုပြောဆိုသွားတာပါလူတူးတယောက်ကသူ့ရဲ့ယုံကြည်ချက်ကိုလွတ်လပ်စွာယူဆတွေးခေါ်ကျင့်သုံးတာဟာလူသားတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။နောက်စစ်တမ်းခံရတဲ့ဂါဇာဒေသအခြေအနေဟာအတော်ကြီးကိုစိုးရိမ်စရာကောင်းနေပြီဆိုပြီးတော့ကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်ကပြောဆိုလိုက်တယ်လို့ပဲဒီအခြေအနေတွေအပေါ်မှာအစ္စရေးနဲ့ဟာမတ်စစ်သွေးကြော်တွေအပေါ်မှာသူကအပြစ်တင်လိုက်ပါတယ်။ရုရှားလေရင်ပြတ်ကျသွားတဲ့အနီးအနားအချို့နေရာတွေကိုရုရှားလူလာတဲ့သဘုံတွေစီကနေပြီးတော့တင်းလာနေမှာပြန်ပြီးတော့သိမ်းယူလိုက်နိုင်တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ဒါပြင်မလေးရှားလေရင်မှတ်တမ်းတွေအရလေရင်ဟာ shrapnel ဒုံးကျည်နဲ့တိုက်ခိုက်ခံရတာဖြစ်တယ်ဆိုပြီးတော့ယူကရိန်းဘက်ကပြောဆိုပါတယ်ခင်ဗျာ
။နောက်ဆိုးရနိုင်ငံတကာသတင်းတွေကိုကိုသားညုံကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ကျွန်တော်ဆံမိုးပြီပါ။ VOE ကိုနားဆင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအားလုံးကကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.